September 17 ရက်နေ့ကနေ13ရက်နေ့ထိ Vietnam နိုင်ငံမြို့တော် Hanoi မှာကျင်းပခဲ့တဲ့ ASEAN ဆိုင်ရာကမ္ဘာစီးပွားရေးနှီးနှောင်းဖလှယ်ပွဲရဲ့ဒုတိယနေ့မှာမဲခေါင်ဒေသ၅နိုင်ငံရဲ့အနာဂတ်မြှုပ်မှန်းချက်တွေကိုပြောဆိုခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကတော့မဲခေါင်၅နိုင်ငံအတူပူးပေါင်းပြီးတော့တိုးတက်အောင်လှုပ်ဆောင်သွားနိုင်ရေးကိုပြောဆိုခဲ့ပါတယ်။မဲခေါင်ဒေသမြှုပ်မှန်းချက်စကားဝိုင်းအကြောင်းကိုကျော်အောင်လင်းကကောက်နှုတ်တင်ပြပါလိမ့်မယ်ခင်ဗျာ။
မဲခေါင်ဒေသ၅နိုင်ငံမှာဗီယက်နမ်နဲ့လာအိုနှစ်နိုင်ငံကကွန်မြူနစ်နိုင်ငံ၊ထိုင်းကဆီယနာတင်ပြီးတော့အုပ်ချုပ်နေတဲ့နိုင်ငံ၊ကမ္ဘောဒီးယားကတော့အာဏာကိုနှစ်ပေါင်း30ကျော်မလွတ်တမ်းယူလာတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကအုပ်ချုပ်နေတဲ့နိုင်ငံ၊မြန်မာနိုင်ငံကတော့စစ်တပ်က25ရာခိုင်နှုန်းပါဝင်တဲ့လွှတ်တော်နဲ့အယက်သားအစိုးရအုပ်ချုပ်နေတဲ့နိုင်ငံမှာနိုင်ငံရေးအရစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုမှမပါဝင်ပေမဲ့လည်းစီးပွားရေးအရတော့အလားအလာတော်တော်ရှိတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။စက်တင်ဘာလ12ရက်နေ့ကကျင်းပခဲ့တဲ့နာဂတ်ညွန်မန်းချက်စကဝိုင်းမှာတဘာပတိလုတ်ခဲ့တဲ့ Justin Wood ကတော့မဲခေါင်၅နိုင်ငံပေါင်းလိုက်ရင်စီးပွားရေးအင်အားက G20 လို့ခေါ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ထဲမှာပါဝင်နိုင်တယ်လို့ဆိုပါတယ
် These 5 countries have a population of 240 million people. So if the Mekong was one country
မဲခေါင်ဒေသ၅နိုင်ငံကလူဦးရေစုစုပေါင်းဟာသန်းပေါင်း240ရှိတယ်တကယ်လို့မဲခေါင်၅နိုင်ငံဟာနိုင်ငံတစ်ခုတည်းဖြစ်သွားမယ်ဆိုရင်ကမ္ဘာလူကြီးအကြီးအမားဆုံးနိုင်ငံတွေထဲမှာနံပါတ်6အဆင့်ရောက်သွားပါလိမ့်မယ်။တော်တော်များတဲ့လူကြီးပါ။မဲခေါင်၅နိုင်ငံရဲ့ GDP ပြည်တွင်းသတင်းထုတ်လုပ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာဘီလျံ100ရှိလာပါလိမ့်မယ်။တကယ်လို့မဲခေါင်၅နိုင်ငံရဲ့စီးပွားရေးကိုတစ်ခုတည်းဖြစ်အောင်ပေါင်းလိုက်ရင် G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ထဲပါသွားပါလိမ့်မယ်။နံပါတ်6နေရာကိုရောက်သွားမှာပါ။ငါနိုင်ငံပေါင်းရဲ့ပြည်ပပုဂ္ဂိုလ်တန်ဖိုးဒေါ်လာ466ဘီလျံဖြစ်ပါတယ်။ဒီပမာဏကဘာမှာပြည်ပပုဂ္ဂိုလ်အကြီးအမားဆုံးပိုတဲ့နိုင်ငံတွေထဲမှာနံပါတ်9အဆင့်ရှိပါတယ်
။ခုလိုထူးခြားတဲ့လားလာတွေရှိတယ်ဆိုပေမဲ့လည်းဒီလားလာတွေကိုပြည့်မီအောင်နိုင်ငံတွေကအသေးချာအကောင့်ထဲမဖော်ရသေးပါဘူး။ဗီယက်နမ်ဝန်ကြီးချုပ်မူယန်ဆွန်ဖော့ကစံတည်တည်ထွင်မှုတွေပြုပြင်ပြောင်းလဲမှုတွေဖန်တီးမှုတွေနဲ့ဆက်ဆက်ပေါင်းစည်းမှုပုံစံအစ်တွေနဲ့သာလှုပ်ဆောင်သွားမယ်ဆိုရင်မဲခေါင်၅နိုင်ငံရဲ့စီးပွားရေးဟာပိုတွက်လက်ပြီးတော့အကောင်လာလိမ့်မယ်။နိုင်ငံလိုက်ကွဲပြားမှုတွေရှိနေတဲ့ဆိုပေမဲ့လည်းငင်းချမ်းရေးတည်ငြိမ်ရေးနဲ့ပေါင်းစည်းရေးဆိုတဲ့အချက်တွေမှာတော့ရည်မှန်းချက်တွေတူကြပါတယ်လို့ဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကတော့မဲခေါင်၅နိုင်ငံကြုံတွေ့နေရတဲ့အခြေအနေတွေဟာအချင်းချင်းပူးပေါင်းဆောင်ရွက်မှုတွေရှိအောင်ဖန်တီးပေးရရောက်တယ်လို့မြင်ပါတယ
်။ There are lots of seas involved, competition, cooperation,complementarity
အကြောင်းအရာတွေတော်တော်များများပါဝင်ပတ်သက်နေပါတယ်တိုင်ဆိုင်မှုပူးပေါင်းဆောင်ရွက်မှုအပြန်အလှန်အကျိုးပြုမှုအတူရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေရာသီဥတုပြောင်းလဲလာမှုဒါတွေဟာကျမတို့အလုံးကြုံနေကြရတဲ့အခြေအနေတွေပါဒီအခြေအနေတွေကပဲကျမတို့အချင်းချင်းအတူပူးပေါင်းဆောင်ရွက်ရေးကိုဖန်တီးပေးနေတဲ့အခွင့်အလမ်းတရားလို့ကျမထင်ပါတယ်အပြန်အလှန်ဆက်ဆက်အကျိုးပြုတဲ့ကိစ္စနဲ့ပတ်သက်လို့ပြောရရင်မြန်မာနိုင်ငံဟာလျှက်စစ်တအားကိုလာအိုနိုင်ငံကဝေယူဖို့စဉ်းစားနေတယ်လို့တစ်ဖက်မှာလည်းမြန်မာရဲ့သဘာဝတံဝေတွေကိုထိုင်းနိုင်ငံကိုရောင်းနေပါတယ်။တိုင်ဆိုင်မှုကိုကြောက်နေဖို့မလိုဘူးလို့ကျမထင်ပါတယ်
။ထိုင်းဒူဝင်ကြီးချုပ်ပရာဂျန်ဂျွန်ထောင်းကတော့မဲခေါင်မြစ်ဟာဒီ၅နိုင်ငံရဲ့ပင်မသွေးကြောမဲခေါင်ဟာလှပတဲ့သဘောပတ်ဝန်းကျင်တည်ရန်စာတနဲ့ကောင်းမွန်တဲ့လူမှုပတ်ဝန်းကျင်ကိုဖန်တီးပြုံနေမှာကပုံမှန်ကောင်းမွန်တဲ့ရေရှည်ဖြစ်ထွန်းမှုတွေကိုလည်းဖြစ်စေလိမ့်မယ်လို့ဆိုပါတယ်။လာအိုဝင်ကြီးချုပ်တောင်းလုံးစီဆလစ်ကလည်းမဲခေါင်မြစ်ဟာအသက်သွေးကြောဖြစ်တာကြောင့်ရေရှည်တည်တဲ့အောင်ကာကွယ်ဆောင်ရှောက်ပြီးတော့နိုင်ငံတွေအားလုံးတိုးတက်မှုကိုအတူဖန်တီးကြဖို့တိုက်တွန်းပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့မဲခေါင်၅နိုင်ငံအခိုင်အမာဆက်ဆက်မှုအရေးကြီးပြီးရုပ်ပိုင်းဆိုင်ရာအရာရော Digital နည်းတွေနဲ့ပါဟန်ချက်ညီညီဆက်ဆံသွားဖို့လိုတယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ကတော့မဲခေါင်၅နိုင်ငံအတွင်းခီးသွွားလုပ်ငန်းတစ်ခုအတူပူးပေါင်းလုပ်ဆောင်လို့ရတယ်ကြောင်းပြောပါတယ
်။ We could arrange a kind of tour groups that are taking Laos, Cambodia, Thailand, Myanmar.
Laos, Cambodia, Thailand, Myanmar နိုင်ငံတွေအကြားမှာခီးသွွားလုပ်ငန်းတစ်ခုကိုကျမတို့စီစဉ်နိုင်ပါတယ်။ဒါကရင်ကျေးမှုဆိုင်ရာခီးသွွားလုပ်ငန်းစဉ်တစ်ခုဖြစ်လာပါလိမ့်မယ်
။မဲခေါင်ဒေသ၅နိုင်ငံရဲ့နာဂတ်မျှော်မှန်းချက်တွေအပါအဝင်အာဆီယံဒေသတွင်းနိုင်ငံတွေကစီးပွားရေးအခြေအနေတွေဆက်မှုတိုးတက်ထွန်းကားမှုနေပညာတိုးတက်ထွန်းကားမှုနဲ့အလုပ်ကိုင်သစ်တွေဖန်တီးရေးရေရှည်ခံမဲ့စီးပွားရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုမှုတွေကိုဗီယက်နမ်နိုင်ငံကအာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှိမ့်နှောင်းဖလှယ်ပွဲမှာပြုလုပ်ခဲ့ကြပါတယ်